ီဇင်ဘာတရက်ဒီကနေ့ကြောက်တဲ့ကဘာခုခံအားကျဆင်မှု90ရောဂါတိုက်ဖျက်ရေးနဲ့ World AIDS Day မှာအားလုံးညီညွတ်ပေါင်းစည်းလို့တာဝန်ကိုယ်စီမျှယူဖို့ဆိုတဲ့ဆောင်းပါးနဲ့မြန်မာနိုင်ငံတွင်လူတိုင်းကြမှာရေးစောင့်ရှောက်မှုရအောင်ဝိုင်းဝန်းလှုပ်ဆောင်ဖို့ AIDS တိုက်ဖျက်ရေးကုလသမဂ္ဂပူးတွဲအစီအစဉ် UNH ကတိုက်တွန်းလိုက်ပါတယ်COVID-19 ကရောဂါကြောင့် AIDS တပ်ဖြတ်ရေးလုပ်ငန်းတွေနှောင့်နှေးနေရပြီးတော့ရီမန်းထားတဲ့အတိုင်းဖြစ်မလာတဲ့အတွက်ဒါကိုသင်ခန်းစာယူပြီးတစ်ကမ္ဘာလုံးပူးပေါင်းဆောင်ရွက်ဖို့ UNH ကဒီကနေ့ထုတ်ပြန်တဲ့အစီအစဉ်အစမှာတိုက်တွန်းထားပါတယ်
2020 was supposed to be the year in which we were going to see really significant decline.
2020ခုနှစ်မှာကမ္ဘာတဝန် HIV ပိုးကူးခံထားသူ9သိန်းအောက်ထိတိတိတသားကျဆင်းသွားတာတွေ့မြင်ရမယ့်နှစ်ဖြစ်ပါတယ်။2019ခုနှစ်မှာပိုးကူးခံထားသူတစ်က1.9တန်းကျော်ရှိတဲ့အတွက် HIV ကူးစက်မှုထိန်းချုပ်ထားနိုင်မှုဆိုတဲ့ရည်မှန်းချက်တွေအလံဝေနေပါသေးတယ်လို့ American John Hopkins တက္ကသိုလ်ဆေးပညာဌာနပါမောက်ခ Chris Beria ကပြောပါတယ်။ကုလသမဂ္ဂရဲ့အဆိုအရကယောဂါကရက်ကြောင့်2022ခုနှစ်အရမှာ HIV ပိုးကူးခံထားသူနောက်ထပ်13,000ကနေ19,000အထိတိုးလာနိုင်ပြီးတော့ HIV AIDS နဲ့ဆက်ဆက်ပြီးတော့အသက်သေဆုံးသူ9,000လောက်ကနေ13,000ခွဲရှိလာနိုင်တယ်လို့လည်းဆိုပါတယ်မြန်မာနိုင်ငံမှာတော့2020ခုနှစ်ကစပြီးတော့ခုခံအားကျဆင်းစေတဲ့ HIV ပိုးကူးခံရသူ38ရာခိုင်နှုန်းထိကျဆင်းသွားသလို AIDS နဲ့သေဆုံးသူက30ရာခိုင်နှုန်းကျဆင်းသွားတာပါမြန်မာနိုင်ငံမှာလက်ရှိ HIV ပိုးရှိသူ2,400ဝန်းကျင်ရှိပြီးတော့ဒီထဲမှာအသက်15နှစ်အောက်ကလေး11,000လောက်ရှိမယ်လို့ခန့်မှန်းထားပါတယ်။ကမ္ဘာတစ်ဝှမ်းလက်ရှိ HIV ပိုးရှိသူ38,000ဝန်းကျင်နဲ့ကုသမှုခံယူနေသူက26,000ဝန်းကျင်ရှိပါတယ်။